HIV-AIDS ရောဂါတိုက်ခိုက်ရေးလှုပ်ရှားသူမတ်ဖြူဖြူသိန်းကိုပြန်ပြီးလှုပ်ပေးဖို့တောင်းဆိုကြတဲ့ဝေဒနာရှင်အုပ်စုကိုသူတို့ကုသနေတဲ့ဆေးရုံကနေမြန်မာစစ်ဆိုးရွားကအင်္ဂါနေ့ကလေးကဖမ်းဆီးထိန်းသိမ်းထားရကအခုပြန်လှုပ်ပေးလိုက်ပြီဖြစ်ပါတယ်မတ်ဖြူဖြူသိန်းလွတ်မြောက်ရေးအတွက်တောင်းဆိုပြီးရန်ကုန်မြို့ကဖခင်ရီမှာဝတ်ကျူဆုတောင်းရမှာပါဝင်ခဲ့တဲ့ HIV-AIDS ဝေဒနာရှင်၁၁ဦးဟာဝေဘာဂီကူးစက်ရောဂါကိုဆေးရုံမှာအဖမ်းခံနေရတာဖြစ်ပါတယ်အသက်35နှစ်ရှိပြီဖြစ်တဲ့မတ်ဖြူဖြူသိန်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တဦးဖြစ်ပြီးကျန်းမာရေးဆောင်ရွက်မှုတွေကိုအဖွဲ့တာဝန်နဲ့တက်တက်ကြွကြွလှုပ်ဆောင်ရမှာထင်ရှားသူတဦးဖြစ်ပါတယ်။သူဟာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးဝတ်ကျူဆုတောင်းပွဲတွေဖြစ်မြောက်အောင်စီရင်မှုနဲ့မေလ27ရက်နေ့ကထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV-AIDS ဝေဒနာရှင်ခန့်မှန်းချေ3,600လောက်ရှိနေပြီးအရှေ့တောင်အာရှမှာ HIV-AIDS ရောဂါပြန့်နှံ့ဖြစ်ပွားမှုအခြေအနေအဆိုးဝါးဆုံးနိုင်ငံတစ်ခုအဖြစ်တွေ့ရတယ်လို့ကုလသမဂ္ဂကပြောကြားပါတယ်။